မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုအောက်တိုဘာလ6ရက်နေ့ကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား100ကျော်တဲ့က8ရောက်ထက်မနည်းရန်ကုန်လေးစိတ်မှာဖမ်းဆီးတာခံရတယ်လို့မလေးရှားရောက်မြန်မာအသင်းအဖွဲ့တွေကပြောဆိုကြပါတယ်သူတို့ဟာမလေးရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရဖို့အတွက်စောင့်ဆိုင်းနေတဲ့အချိန်မှာပဲမြန်မာတန်ရုံအစီအစဉ်နဲ့နေရက်ကိုပြန်ပို့ခံရတာလို့လည်းပြောပါတယ်လက်ရှိမလေးရှားနိုင်ငံမှာနိုင်ငံရေးခုံလုံခွင့်ရဖို့အတွက်စောင့်ဆိုင်းနေကြတဲ့သူတွေအများပြားရှိတယ်လို့လည်းမလေးရှားမှာရှိတဲ့မြန်မာအသင်းအဖွဲ့တွေက VOA ကိုပြောပါတယ်ဒီအကြောင်းသတင်းကိုတော့ကိုအောင်ကတင်ပြပေးပါပါရှင်
မလေးရှားနိုင်ငံကနေမြန်မာတန်ရုံအစီအစဉ်နဲ့နေရပြန်ရောက်လာတဲ့မြန်မာနိုင်ငံသား150ရဲက6ရောက်တဲ့မနေ့ကိုစစ်ကောင်စီက၄စိတ်မှာပဲဖမ်းဆီးတင်းတင်းခဲ့တယ်လို့မလေးရှားရောက်မြန်မာအသင်းဖွဲ့တွေက VOA ကိုပြောပါတယ်ပြန်ပို့ခံရသူတွေထဲမှာစစ်ကောင်စီကအလိုရှိနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတချို့ပါနေပြီးသူတို့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အကူအညီကိုလျှောက်ထားပြီးအကူအညီရဖို့စောင့်ဆိုင်းနေသူတွေဖြစ်တယ်လို့မလေးရှားရောက်မြန်မာအသင်းတွေကပြောပါတယ်သူတို့ကိုနေရပြန်ပို့ဖို့အတွက်မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကိုမြန်မာတန်ရုံဘက်ကချင်းကပ်ခဲ့တယ်ဆိုပြီးတော့လည်းမြန်မာရွှေပြောင်းလုပ်သားများကော်မတီရဲ့ဥက္ကဋ္ဌဒေါ်သူဇာမောင်က VOA ကိုပြောပါတယ
်ဒီကျမတို့စတင်မှာနေ့ရက်နေ့ကမြန်မာတန်ရုံကနေပြီးတော့ immigration ဒီမလေးရှား immigration နဲ့တွားရောက်ပြေဆုံးပြီးတော့ပေါ့နော်သူတို့လူချင်းလည်းစကလိုအပ်နေတယ်ပေါ့နော် one step chain ပေါ့အဲ့ဒီစရင်းလေးကိုသူတို့တိတ်လက်သိထိုးပေးရတယ်ချင်းလက်ရှိမှာကျမတို့စီမှာလည်းတစ်နှစ်ခွဲလောက်ပဲစရင်းသွင်းပါဒီရဲ့ဒီ UNHC ကရောက်စောင့်ဆိုင်နေတယ်ဒီစကလိုရှိတဲ့လူရှိရပါဝါရလေကျွန်တော်တို့သတင်းသိရတယ်ရှင့်
မြန်မာရွှေပြောင်းလုပ်သားများကော်မတီမှစီရင်တင်ထားတဲ့ CDM လုပ်ထားသူပုံမှန်905ကနဲ့တရားစွဲခံထားသူကအယောက်တရာဝန်းကျင်ရှိတယ်လို့ဒေါ်သူဇာမောင်ကပြောပါတယ်သူတို့ကိုမြန်မာအဖွဲ့အစည်းတွေအပြင်မလေးရှားအစိုးရကိုဩဇာလွှမ်းမိုးမှုရှိတဲ့ဌာနအဖွဲ့အစည်းတွေကလည်းဝိုင်းပြီးတော့အကူအညီပေးနေတယ်လို့ပြောပါတယ်မလေးရှားနိုင်ငံမှာတရားနိုင်ငံသွားဖို့ဆောင်ဆိုင်နေကြတဲ့ဒုက္ခသည်လျှောက်ထားသူအများကြီးရှိနေပါတယ်မလေးရှားအစိုးရထဲမှာဝန်ကြီးချုပ်ဦးဆောင်ပြီးမြန်မာဒီမိုကရေစီရေးအတွက်ဆောင်ရွက်နေသူတွေရှိပေမဲ့လူဝင်မှုကြီးကြပ်ရေးဘက်ကတော့လူညွန့်ရေးရှုထောင့်ကကြီးပုံရတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ရခိုင်ဒုက္ခသည်များဗဟိုရဲ့ညွန့်ကြားရေးမှုချုပ်ဦးညီညီလွင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီမှာဆက်ကြည့်ကြပါလက်ရှိအချိန်မှာလည်းနိုင်ငံသားရေးဝန်ကြီးတွေကဝန်ကြီးချုပ်ကတော့နိုင်ငံတကာဥပဒေနဲ့နိုင်ငံတကာအမေရိကန်မြန်မာနိုင်ငံမှာအလိုပေါ်ဒီအရသာပြည်တွေကိုတစ်ချိန်တစ်ဆက်တာပဲအဲ့ဒါကြီးကသူတို့မချက်ဘူးကြ။နောက်တစ်ခုကဒီမိုကရေစီစိတ်သွင်းပြီးတော့အာဏာသိမ်းတာကိုလည်းသူတို့မချက်ဘူးကြ။ဒါမျိုးဒီလေဝင်ကြီးနဲ့ဒီအထူးသင်ကြီးနဝကပေါ့ဒီလိုပဲဆိုတော့တမျိုးမျိုးကြီးကတမာကြီးကရောက်လာကြတဲ့ကျွန်တော်တရားမဝင်ပြီးတော့သူတို့တွေကဒီတိုင်းကြီးရေလူဆုံရေပေါ့နှောက်ဆက်ပြည့်နေပေါ့ဗျာဆိုတော့သူတို့ကိုဖမ်းပြီးပြန်ပို့လိုက်တာပဲတောင်းမြန်မာတွေကလည်းဖမ်းတာဖမ်းပို့တာပို့အကုန်လုံးကတာဝန်ယူပေးမယ်ဆိုပြီးတော့သူတို့ကအလုပ်လုပ်နေကြတဲ့အတားတော့ဆက်တယ်ဗျာ
လေသိမ့်မှာဖန်စီတင်းတင်းခံရသူတွေနဲ့ပတ်သက်ပြီးမြန်မာလူဝင်မှုကြီးကြပ်ရေးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြစ်ကြတာမျိုးမရှိပါဘူးမြန်မာစစ်ကောင်စီဘက်ကလည်းဖန်စီတာနဲ့ပတ်သက်လို့အတီးပြုတ်တဲ့သတင်းထုတ်ပြန်ချက်တစုံတရာမတွေ့ရပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမလေးရှားနိုင်ငံကိုထိုင်းနယ်စပ်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများပြားရှိပါတယ်အဲ့ဒီထဲမှာမြန်မာစစ်ကောင်စီကိုတပိတ်မောက်ဖို့အကြမ်းမဖက်အာဏာဖီဆန်ရေး CDM လုပ်သူတွေ905ကနဲ့တရားစွဲခံထားသူတွေဆန္ဒပြခေါင်းဆောင်တွေပါနေပြီးသူတို့ကိုအကာအကွယ်ပေးဖို့အတွက် UNHCR ကိုတင်ပြထားကြောင်းဦးညီညီလွင်ကပြောပါတယ်လေစိတ်မှာဖန်စီထင်းထင်းခံရသူတွေကိစ္စမှာမလေးရှားနိုင်ငံဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့စီစစ်မှုတွေအားနည်းနေတာကိုမြန်မာအသင်းအဖွဲ့တွေကထောက်ပြကြပါတယ်စီစစ်တဲ့လုပ်ငန်းတွေကြန့်ကြာနေတာအတွက်လည်းအားမရကြောင်းမလေးရှားရောက်မြန်မာတွေကပြောပါတယ်ခင်ဗျာ